ကောက်ပဲသီးနှံတွေစိုက်ပျိုးသလောက်အရာရောက်အောင်လုပ်ရမှာအဆိုးဓာတ်ကြောင့်မပျက်စီးစေဖို့အတွက်အချိန်မီ6တွေအောင်လုပ်ရဟာတိတ်ကိုအရေးပါတဲ့အကြောင်းဒီတစ်ပတ်မှာပြောပြပါရစေ။စိုက်ပျိုးမြေကထွက်လာတဲ့ကောက်ပဲသီးနှံတွေကိုတားရှိခံအောင်မပျက်စီးအောင်မှုမတက်အောင်အချောက်ခံကြပါလေ။ဒီလိုအချောက်ခံတဲ့နေရာမှာသဘာဝအတိုင်းဖြစ်စေသဘာဝမဟုတ်တဲ့စိုက်ကိုတုံးတာဖြစ်စေနှမျိုးစလုံးမှာကောင်းကျိုးဆိုးကျိုးတွေရှိနိုင်တာမို့တင့်တော်တဲ့ဤကိုတုံးပြီးတားရှိခံအောင်လုပ်လို့ရှိပါတယ်။ကောက်ပဲတိနံတွေရဲ့သဘာဝပေါ်မူတည်ပြီး၆တွေ့အောင်လုပ်ရတဲ့စနစ်တွေကလည်းကွဲပြားတယ်လို့တိနံဆောင်အချောက်ခံဆက်ထုတ်လုပ်တဲ့ Pioneer Agrobiz Company ကဦးမျိုးအောင်ကျော်ကပြောပါတယ်။
ဘယ်သီးနှံမစုရိတ်တဲ့သိင်းတဲ့အချိန်မှာတော်တော်များများအဆူတက်မြင့်မာတာပေါ့သူ့ကိုတာရှိခံမှုဆိုတော့သူ့ရဲ့လိုအပ်တဲ့အဆူတက်အထိရောက်အောင်ချပြီးတော့မှသာလဲသူကတာရှိလေးထားတယ်လို့အတူလောင်းနဲ့ခံတာပေါ့အဲ့နေရာမှာတဘာဝကိုတည်ပြီးတော့၆တဲ့စနစ်တည်းကလည်းမတူဘူးခင်ဗျာဥပမာကျွန်တော်တို့ဝါဥလိုပါလို့ဆိုရင်အချင်းပြည်နယ်ကလည်းတော်တော်ထွက်တည်ပြီးဝါဥကကျွန်တော်တိုင်းပြည်ထဲမှာနေရာတော်တော်များများလည်းရနိုင်အဲ့တော့အဲ့ဝါဥကြတော့ကျွန်တော်သုံးနေတဲ့ဒီ flatbed type လို့ဆိုရဲခေါ်တဲ့၆ခံစင်းအဆင်ပြေခင်ဗျာ။အဲသူတို့ကြတော့နေအောင်ရဲ့အပူချိန်ကိုတဘာဝကိုတစ်ဖက်ကပလတ်စတစ်အိမ်နေနဲ့ပေါ့နော်။ဒီကြစနစ်တကျဒီဇိုင်းနေနဲ့လုပ်ပြီးတော့သူ့အထဲမှာချွေးမပြန်အောင်ဘန်ဂါရီနဲ့လီလှဲ့တဲ့စနစ်တင်နဲ့လူအိုင်အပူတွေဖြည့်တဲ့ဟာမျိုးပေါ့နော်။မီးဘူနဲ့ဗီးတာတို့ဒါမျိုးတွေလုပ်ပြီးတော့၆တဲ့စနစ်ကတမျိုးပေါ့နော်။နောက်ပြီးတော့ငရုတ်သီး၆တဲ့ပုံစံမျိုးတွေဒါတွေကမတူစပါတို့ပြောင်းတို့ပဲပုတ်တို့ကော်ဖီစီတို့နှမ်းတို့အဲအဲ့ဒါမျိုးတွေကြတော့တီးနှံစုံ6ခန်းဆက်ပြင်းနဲ့လုပ်လို့ရတယ်။တော့မြေပဲလေးရတယ်ပေါ့။အဲအဲ့နေရာမှာစီပါတဲ့တီးနှံတွေကြတော့နည်းနည်းတွေ့ထားရတယ်။စီတွင်တို့မကြအောင်နောက်ပြီးတားရှိခံမှုအတွက်စီပါတဲ့ပစ္စည်းတွေကဘလို့ဆိုတတ်ဒီချာမလဲဆိုတဲ့အားတွေကယူဆရတာပေါ့။နောက်စပါတို့ကတော့တော့နာနည်းနည်းအတိမ်ဆုံးခံနေပြောင်းလဲမဆိုးပါဘူး။ဒီတီးနှံလိုက်အကုန်လုံးကစပေါ်တဲ့အချိန်မှာအဆူတက်မြင်မာပြီးမဲ့အချိန်နဲ့တပြေးညီမြင်မြန်မြန်၆မှသာလေသူ့အည်သွေးတိုင်းရပါမယ
်။သူ့အချိန်နဲ့သူ၆တွေအောင်မလုံနိုင်ရင်နောက်ဆက်တွဲကြုံရမယ့်ဆိုးကျိုးတွေထဲမှာကြောက်စရာကောင်းတာတစ်ခုကမှုအန်တည်းပါ
။ပြောင်းဆိုလို့ရှိရင်အချိန်တူနှစ်ရက်သုံးရက်အတွင်းမှာသူ့အသေးစားမချောက်နိုင်တာနဲ့မြမှုတက်တယ်။အဲမှုတက်ပြီးဆိုတာနဲ့အဲမှုကအဖလာတောက်ဆင်လို့ခေါ်တဲ့မှုစိတ်ပေါ့နော်။အဲ့လိုမျိုးထုတ်တဲ့မှုဖြစ်တဲ့အခါကျတော့ဒီပြောင်းရဲ့အည်သွေးကိုအများကြီးထိခိုက်တယ်လို့ဒီပြောင်းကိုကြိတ်ခွဲပြီးတော့တိရစ္ဆာန်အစာပစ္စားတဲ့ကြက်ဒီဝက်ဒီမှာဖြစ်မယ်ပြီးလို့ရှိရင်အဲရတဆင်လူကိုထပ်ပြီးတော့ဒုက္ခပြီးနိုင်တယ်။အဲအဲ့ဒါကြောင့်မလို့ဒီကျမ်းမာရေးရှုတော့ကလည်းအရင်သတိထားဖို့လိုပါတယ်။နောက်စပားဆိုလည်းဒီလိုပါပဲ။နှစ်ရက်သုံးရက်အတွင်းမှာတိရစ္ဆာန်မချောက်ရင်ကတခါတဲ့ဆန်းဝါမယ်အထက်မှာမူရီပေါက်လာတယ်။အဲမူဒီလည်းကျမ်းမာရေးကိုထိခိုက်တာ။နောက်လိုက်လို့တေချာစနစ်တကျမကင်တွယ်ထားတဲ့ပစ္စည်းတွေနိုင်ငံတကာဈေးကွက်ပူရင်လေဟိုဘက်မှာစစ်ဆေးတဲ့အခါကျရင်ဟိုစိတ်တွေဘာတွေပါလာတဲ့အခါကျရင်ဒီသီးနှံဒီလက်ခံလို့မရပါဘူး။အဲကြောင့်မို့လို့ကျွန်တော်တို့အရန်တည်ထားရပါတယ်
။သီးနှံမျိုးစုံမှာမြန်မာနိုင်ငံနဲ့ကိုက်တာပေါ့နော်။သူ့အရက်ဒေတာအလိုက်ကဘယ်အရက်မှာဘယ်လိုမျိုးသီးနှံမျိုးအချောက်ခံဆက်တုံးပြီးတော့ဘလိုတာရှိခံအောင်လုပ်တဲ့နဲ့ဆိုတာနည်းနည်းအကြံပေးပါ။ဟုတ
်ကဲ့။ဟုတ်ကဲ့ကျွန်တော်တို့ဒီစပါးဆိုရင်တော့ဒါနေရာဒေသတော်တော်များများမှာစပါးကတော့အရင်ကြီးကြီးတဲ့ major crop ပေါ့နော်ပြီးလို့ရှိရင်ဒုတိယအဆင့်ကတော့ပြောင်းပြောင်းဆိုလို့ရှိရင်တော့ရှမ်းပြည်ဒီသာလုံးလူလူအရှမ်းတောင်ရှမ်းမြောက်အကုန်လုံးထွက်တယ်နောက်ကယားထွက်တယ်ပြင်ပြင်းနေမှာလည်းစိုက်တာတွေရှိပါတယ်ပြီးခဲ့တဲ့နှစ်တည်းကမပဲပဲဒီစဉ်ဈေးကွက်ကူကဖြစ်သွားတော့ပြောင်းကိုပြောင်းဆိုင်ပွဲဒီစဉ်းစားလာကြတယ်နောက်သခိုင်းတိုင်းဘက်ဒီမှာဆိုရင်လည်းပြောင်းကိုပြောင်းပြီးတော့ဆိုင်လာကြတယ်ဒါအလားလာရှိတဲ့တည်နှံတွေပေါ့နော်ပဲပုတ်ဆိုလို့ရှိရင်လည်းအခုနေရာဒေသတော်တော်များများကတကယ်ဆိုင်နိုင်တဲ့ potential ရှိပါတယ်လက်ရှိကတော့ရှမ်းတောင်ရှမ်းမြောက်မှာတော့တော်တော်လေးဆိုင်တယ်နောက်ကချင်ပြည်နယ်မှာဆိုင်ပါတယ်ပဲပုတ်တွေဆိုလို့ရှိရင်လည်းရိတ်သိမ်းတဲ့အချိန်ကလပိုင်း၈လပိုင်းဖြစ်တဲ့ပြောင်းအဲ့ဒေသတွေမှာမိုးမလွတ်ပါဘူးအဲ့ခါကျတော့ပြီးခဲ့တဲ့3နှစ်ကျော်လောက်ကအမေရိကန်ဖွဲ့စည်းတစ်ခုဖြစ်တဲ့ Winrock International နဲ့ကျွန်တော်တို့ပူးပေါင်းပြီးတော့ဒီရှမ်းပြည်ထဲမှာ၄မြို့နယ်မှာကျွန်တော်တို့တိနံဆို6ခန်းဆက်ကလေးတွေလိုက်ခဲ့ပြီးပါတယ်။တောင်သူတွေကသူတို့ကပံ့ပိုးပေးတာပေါ့နော်။ပံ့ပိုးပေးနေအဲ့မှာလုပ်ငန်းရှင်တချို့ကမြင်သွားတော့လဲကျွန်တော်တို့ရဲ့6ခန်းဆက်ပြည်ကိုပြောင်းလို့ပဲပို့လို့စပါးလို့အတွက်လုပ်ငန်းတွေအရင်နဲ့အခုဆိုရင်တချို့လုပ်ငန်းရှင်တွေ commercial scale တွေကျွန်တော်တို့စောက်ပြီးနေရတာရှိပါတယ်။
အခုတော့ကောက်ပဲသီးနှံ6ခန်းဆက်တွေကိုတုံးပြီးစိုက်ပျိုးရေးခန္ဓာမြင့်မအောင်လုပ်နေချိန်မှာတချို့စိုက်ပျိုးကောက်နှံတွေအတွက်အလေးအလွတ်မရှိအောင်သတိထားရမှာရှိပါတယ
်။နှမ်းဆိုလည်းတနိုင်တစ်ပိုင်းပေါ့နော်။အဲ့နှမ်းမှာအကန့်အသတ်တစ်ခုကကွင်းထဲမှာတင်ထောင်ပြီးတော့သူတို့ကခြောက်ကြတယ်။မိုးနေတဲ့ဒေသဖြစ်တဲ့အခါကျတော့ကွင်းထဲမှာဒီဆိုင်ပုံလေးသဘောမျိုးပေါ့နော်။ဒီထောင်ပြီးတော့ တဘာဝလေတဘာဝနီနဲ့ပဲသူတို့ခြောက်တယ်အဲ့ခါကျတော့မူးများမိတဲ့ခါကျတော့နှမ်းရဲ့အည်သွေးကကြပေါ့ရှင်းပြောရင်နှမ်းပြီပဥကုံထဲမှာအလားအလာရှိတဲ့သီးနှံဖြစ်ပေမဲ့ဘုရင်ကလို့စနစ်တကျမကင်တွယ်ခဲ့ရင်နှမ်းဒီဘလို့မှရောင်းလို့မရတော့နောက်တစ်ခါ तू ကစီပါတဲ့အတွက်ကြောင့်အလွယ်တကူ तू ကစီကြီးစော်တန်တက်တယ်ဖိုရန်စတတီပေါ့နော်အဲ့လိုအဲ့သဘောမျိုးဖြစ်သွားတဲ့ခါကျတော့အင်္ဂရကဈေးကွက်ကိုတန်းမဝင်တော့အဲအဲ့ခါကျတော့နှမ်းနေ ਉਹ လေလူအဲ့ရင်သူအဆူအထက်ကိုယာစီလူဆိုးတဲ့အချိန်မှာ၆ဖို့အတွက်ကို၆ခန်းဆက်ပြီးသုံးလို့ရပါတယ်ခင်ဗျာနောက်ကော်ဖီဒီလဲကျွန်တော်အလားအလာရှိတဲ့ကုန်ပစ္စည်းပါပဲကော်ဖီကြတော့ဘီးဘူစနစ်တကျပုံစံတစ်မျိုးနဲ့ကျွန်တော်တို့ပြရပါတယ်ဘာကြောင့်လဲဆိုတော့ကော်ဖီကဘီးကိုစော်နံလို့မရပါဘူးအဲ့တော့ကျွန်တော်တို့ကဒီဘီးဘူမှာလေဦးပေးတဲ့စနစ်မျိုးပေါ့နော် indirect heated air ဆိုတဲ့စနစ်နဲ့ကျွန်တော်ပြီးရပါတယ်။နောက်ပဲဖို့ဆိုလဲအဲ့လိုပါပဲ။ဘီဘူဒီဇိုင်းကတစ်မျိုးသုံးပါတယ်။နောက်ပြောင်းဆိုလဲကျွန်တော်ဘီဘူဒီဇိုင်းကတစ်မျိုးသုံးပါတယ်။အဲအဲ့လိုနီးနဲ့ဒီနာလိုက်လုပ်လို့ရပါတယ်။နောက်တစ်ခုကဘဲဒီဇိုင်းလို့ပဲမျိုးကြတော့ကျွန်တော်အညာဒေတာမြေလက်ပိုင်းနေမှာမိုးမှာဂျွန်ဇူလိုင်မှာတို့ကထွက်တယ်။ဥမာဝေးတိုင်းအောင်လာပတ်ဒီနေပြည်တော်တက်ကုန်းတို့ဒေတာမျိုးတွေမှာမိုးဥကာလတွေမှာထွက်တဲ့အခါကျတော့တချို့ဆိုရင်မိုးမလွတ်ဘူး။မလွတ်တဲ့အခါကျတော့ပဲရီစင်ရလှလှပပစိမ့်စိမ့်ဆူဆူလေးရှိရမယ်စားအယောင်နေပြက်ပြီးတော့ချောင်းမရပြုတ်မရနဲ့ဈေးကောင်းမရတော့ပဲနဲ့တောင်သူတွေမှာအရှုံးနဲ့ရင်ဆိုင်ရတွေနဲ့တွေ့ပါတယ်တောင်သူဒေသဘက်မှာတော့ချင်းမောင်ဖာလာဆိုပြီးတော့ရှိပါတယ်နောက်နမ်ဆန်ဘက်မှာဆိုလို့ရှိရင်ဂျင်းတွေလည်းခြောက်ပါတယ်သူလည်းအလုံးလို့ရပါတယ်ညုတ်သီးဆိုလို့ရှိရင်လည်းမိုးမလွတ်တဲ့ကာလတွေခြောက်လို့တွေ့လို့ခက်ခဲတဲ့အခါမျိုးကြရင်ညုတ်သီးကအချိန်နဲ့တပြေးညီအမတန်မှုတက်လွယ်တာပေါ့နော်အဲ့ရမ်းမျိုးကြတော့ကျွန်တော်တို့ဒီဆိုလာတင့်လို့6ခန်းစက်ဒီနဲ့စနစ်တကျ6ရင်ပူစိတ်မဖြစ်တဲ့ရုပ်သီးတွေရအောင်ကျွန်တော်လုပ်ပြီးလို့ရပါတယ
်ဦးမျိုးအောင်ကျော်ရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ပါ